မြန်မာနိုင်ငံအတွင်းကကရင်တိုင်းရင်းသားတွေထူထောင်ထားတဲ့တာဝန်ရင်းချမ်းရေးဥယျာဉ်ပါဝင်အီကွေတာစုစခုရရှိထားသူတွေအတွက်စုပေးပွဲအခမ်းအနားကိုစက်တင်ဘာလ29ရက်နေ့မှာကျင်းပမယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ကကြေညာလိုက်ပါတယ်။ Nature for Life အကောင့်စင်နဲ့ဒီနှစ်အတွက်အီကွေတာစုကိုတကမ္ဘာလုံးမှာမြန်မာနိုင်ငံအပါအဝင်နိုင်ငံ10နိုင်ငံကထားနေတိုင်းရင်းသားဒေသခံအုပ်စု10စုကဇွန်လအတွင်းကစခုရရှိခဲ့တာဖြစ်ပါတယ်။စက်တင်ဘာလမှာကျင်းပမယ်ဒီစုပေးပွဲကိုCOVID-19 ကြောင့်ဗီဒီယိုကတဆင့်ကျင်းပမှာဖြစ်ပြီးစုပေးပွဲကျင်းပချိန်ကကုလသမဂ္ဂဇီဝမျိုးကွဲထိပ်သီးညီလာခံနဲ့ကုလသမဂ္ဂအထွေထွေညီလာခံကျင်းပချိန်တွေနဲ့လည်းတိုက်ဆိုင်နေပါတယ်။ကမ္ဘာတဝန်းကဒေသအစဉ်လူအဖွဲ့အစည်းတွေနဲ့ဌာနတိုင်းရင်းသားတွေကပတ်ဝန်းကျင်ဆိုင်ရာအကြံတဲကိုဘယ်လိုလက်တွေ့ကြကြနဲ့ပြည်ပြည်ပြည်ပြည်တုံ့ပြန်နိုင်တယ်လဲဆိုတာကိုဒီအခမ်းအနားကနေဖော်ထုတ်ပြသနိုင်မှာဖြစ်တယ်လို့လည်းဒီရုပ်မျိုးအခြေစိုက် UNDP ရုံးချုပ်ရဲ့ထုတ်ပြန်ကြေညာချက်မှာပါရှိပါတယ်2020ခုနှစ်အီကွေတာစုပေးပွဲမှာပါဝင်တဲ့နိုင်ငံတွေကမြန်မာ၊ထိုင်း၊အင်ဒိုနီးရှား၊ကနေဒါ၊ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံ၊အီကွေဒေါ၊ဂွတ်တီမာလာ၊ကင်ညာ၊မဒဂတ်စကာနဲ့မက္ကဆီကိုနိုင်ငံတွေဖြစ်ပါတယ်မြန်မာနိုင်ငံတွေကတန်လွင်ချင်းချင်းဥယျာဉ်ကနိုင်ငံရဲ့အရှိတောင်ဘက်တန်လွင်ပြည့်နောက်ဘက်ကမှရှိပြီးဧကတိတ္တမသုံးသန်းကျယ်ဝမှာတယ်အဲ့ဒီဥယျာဉ်ကိုညီချင်းရင်းနဲ့ကိုပိုင်ပြတန်းကွင်းတဘာဝပဝင်းကျေရေရှည်တည်တန်းရေးနဲ့ဒလိရိုးရာယဉ်ကျေးမှုထိန်းသိမ်းရေးဆိုတဲ့မြှုပ်မှန်းချက်တွေနဲ့ကရင်မျိုးသားအစည်းအရုံး KNU နဲ့မြမအစိုးရတို့ကြားညီချင်းရင်းတုံ့ပြန်ချက်စတင်ခဲ့တဲ့2012ခုနှစ်ကတည်းကကျူပန်လုဆောင်ခဲ့တာလို့လည်း BNI တိုင်းရင်းသားသတင်းဌာန website မှာဖော်ပြထားပါတယ်ခင်ဗျာ